ဖြတ်သိမ်းခံရတဲ့ UDP ညင်ညွတ်သော Democratic Party ဥက္ကဋ္ဌဦးကျော်မြေကိုထောင်ပြေးမှုပုံမှန်နဲ့ဒီကနေ့ပဲမန္တလေးမြို့တရားရုံးမှာထောင်ဒဏ်2နှစ်အမိန့်ချမှတ်လိုက်တဲ့အကြောင်းပြပပါမယ်ကျွန်တော်ထောင်ခံပါနေစီပါတီလိုလူသိများတဲ့ UDP ပါတီဥက္ကဋ္ဌဦးကျော်မြေကိုလွန်ခဲ့တဲ့20ကျော်ကမန္တလေးဥပ္ပထောင်မှာထောင်ဒဏ်ကျခံနေစဉ်ထွက်ပြေးသွားခဲ့တဲ့အမှုဟောင်းနဲ့မန္တလေးတိုင်းချင်းတာစင်မြို့နယ်တရားရုံးကဒီကနေ့ပဲအလုံးနဲ့ထောင်ဒဏ်2နှစ်စီရင်ချလိုက်တာဖြစ်ပါတယ်။မူလကကြံနေသေးတဲ့ထောင်ဒဏ်10နှစ်ပြင်နောက်ထပ်တရားကျခံမှုအမိန့်ချလိုက်တာလို့လည်းဦးကျော်မြေရဲ့အကျိုးဆောင်ရှင်နေဦးနေလင်းထွန်းကသတင်းတော်တွေကိုပြောပါတယ်။
ဒီနေရာတော့ကျွန်တော်အဲဒီထောင်မြင့်မှုအဲဒီတူတူဖို့အတွက်အဲဒါအလုံးကျန်တဲ့ထောင်တဲ့နှစ်နှစ်ပေါ့နော်မိတ်ချလိုက်တယ်ဒီသူ့ခုလက်ရှိထုံအောင်ထားတဲ့ဒီချုပ်ရက်ကာလကိုတော့ထုံထုံကြခံနေတယ်လို့ခံစားအခွင့်တော့မပြုဘူးသူကမူလရင်းပြည်တံနဲ့တီးချာကြခံမှုတော့မိတ်ချမလိုက်ဘူးတူတူဖို့ဖြစ်တဲ့အတွက်ဒီချုပ်ထားတဲ့ချုပ်ရက်ကာလတော့ခံစားဖို့မပြုတော့ပါဘူးတူတူဖို့ရဲ့အမြင့်ဆုံးပြည်တံဖြစ်ပါတယ်အလုံးကျန်တဲ့ထောင်တဲ့နှစ်နှစ်ချလိုက်တော့ပါလာမယ့်ယုံနေကတော့25ရင်းနေပေါ့နော်25ရင်းနေတဲ့သူကဘာလဲဆိုရင်လာဝကအမှုတော်ဆက်ချက်အမိတ်ချမှတ်ဖို့ဆိုတော့လေဒီနေ့ကတော့လာဝကအမှု73တက်တော့ကတော့ဒီနေ့6ရက်ကြာနာလိုက်တယ်လာမယ့်ယုံနေကတော့25ရင်းနေပေါ့ဟု
တ်ဒီကြောင့်မြဟာရာဇဝမှုပုံမှန်နဲ့1999ခုနှစ်မှာအိုးဘိုထောင်ကနေထွက်ပြေးတဲ့အတွက်ထောင်ပြေးမှုပုံမှန်နှစ်နှစ်လေးအတွက်တရားလူပြ5ဦးကိုစစ်ဆေးခဲ့ပြီးတရားခဏ်မြ2ဦးကိုစစ်ဆေးခဲ့ပြီးနောက်မှာတော့အခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်တောင်ပြေမှုပုံမှန်နှစ်နှစ်လေးအတွက်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်2နှစ်ချမှတ်ဖို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့လေချိုင်းသာဇံမြို့နယ်တရားသူကြီးဦးကျော်မျိုးဝင်က VOA ကိုအခုလိုရှင်းပြပါတယ်
။တရားရင်ကတော့တစ်ခါတလေပြောရလဲပြစ်ဒဏ်ဆိုတော့စဉ်းစားပြီးချတာပေါ့နော်။ကျွန်တော်တို့တရားရင်ကချမှတ်ရတဲ့ပြစ်ဒဏ်ကတော့ပုံမှန်အစ်တော့မက္ကီမမ်ပေါ့ဖြတ်တာတဲ့ပြစ်ဒဏ်ကိုချမှတ်လို့ရှိတယ်။အမြင့်ဆုံးပြစ်ဒဏ်ချမှတ်တယ်ဆိုတာကလည်းထောင်ဒဏ်ကလဲပေါ့နှစ်နှစ်ပဲရှိတယ်။ဒါတော့ဒီချက်ပြည့်တဲ့ဒီအကျိုးဆက်ကြောင့်ဟိုထောင်နဲ့ကြက်ခံရရတယ်ဆိုတဲ့ပုံစံတွေကသိနာမှုရလို့ရှိတယ်ဆိုတော့တရားရင်ကဒီနှစ်နှစ်ကတင့်တော်မယ်လို့ဆိုတော့ဆက်မှတ်ဆိုတဲ့ဖြစ်ပါတယ
်။ဒီဘက်ကနေမြန်မာနိုင်ငံကိုတရားမဝင်ပြန်လာတယ်ဆိုတဲ့ဆွဆွေးချက်နဲ့အမတ်ရှိစကံမှုတူရဲမှုအောင်မင်းကတရားလိုဖြစ်ဆွဲဆိုထားတဲ့မြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေ73တင့်နဲ့ဆွဲဆိုချက်တင်တင်မတင်တင်ဆိုတာကိုတော့လာမယ့်ရုံချိန်မှာဆုံးဖြတ်မယ်လို့လည်းကမ်းပန်းထားပါတယ်။လက်ရှိမှာတော့ဥကြုံမြင့်နေထိုင်ခဲ့တဲ့နေရာ၃ခုကိုယာယီသိမ်းဆည်းထားပြီးသူပိုင်ဆိုင်မှုတွေကိုငွေကြေးစီစီအဖွဲ့ကစစ်ဆင်နေပြီးတော့ရရှိလာတဲ့အချက်အလက်တွေပေါ်မူတည်ပြီးပြည်ထောင်စုဝန်ကြီးကဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့စုံစမ်းစစ်ဆေးအဖွဲ့ကလေ့လာသုံးသပ်ပြီးတရားစွဲဆိုခွင့်ပြုမယ်ဆိုရင်ငွေကြေးခေါ်ဝါချမှုတွေနဲ့ပါအရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သမ္မတရုံးညွှန်ကြားမှုကဥဇော်ဒီကသတင်းမီဒီယာတွေကိုပြောထားပါတယ်။ဥကြုံမြင့်ရဲ့ရှင်းလင်းကတော့အခုချိန်ထိငွေကြေးခေါ်ဝါချမှုနဲ့တရားစွဲဆိုထားတာမရှိသေးဘူးလို့ VOA ကပြောပါတယ်။ဥကြမြေဦးဆောင်တဲ့ UDP ပါတီဟာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းဒုတိယအများဆုံးနေရာဝင်ရောက်ရှင်ပြိုင်မှုရည်ရွယ်ထားခဲ့ပေမဲ့ထောင်ပြေးမှုအပါအဝင်ရာဇဝတ်မှုတွေနဲ့အရေးယူခံပြီးနောက်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီကိုဖျက်သိမ်းခဲ့တယ်လို့ကိုယ်စားလှယ်လောင်းတွေကိုလည်းပေးဖျက်ခဲ့ပါတယ်ခင်ဗျာကျွန်တော်ထောင်ခံပါမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်